29ချိန်မြောက်ရှေ့တောင်အာရှအားကစားပြိုင်ပွဲ U22 အမျိုးသားဘောလုံးပွဲစဉ်ဆင်မီဖိုင်နယ်တွေကိုဒီကနေ့စနေနေ့မှာကစားကြတော့မှာဖြစ်ပါတယ်မြန်မာနဲ့ထိုင်းအသင်းတို့ဟာဆာလာယန်ကွင်းမှာမြန်မာစံတော်ချိန်နေ့လယ်2နာရီခွဲရှင်းပြိုင်ကစားကြမှာဖြစ်ပြီးတော့အိန်ရှင်မလေးရှားနဲ့အင်ဒိုနီးရှားအသင်းတို့ကတော့ရှားအလန်ကွင်းမှာမြန်မာစံတော်ချိန်ည9နာရီခွဲရှင်းပြိုင်ကစားကြမှာဖြစ်ပါတယ်စီဂိမ်းအဖြစ်အမည်ပြောင်းလဲကျင်းပခဲ့တဲ့1989ခုနှစ်ထဲကဆိုရင်မြန်မာနဲ့ထိုင်းတို့ဆင်မီဖိုင်နယ်မှာတွေ့တာဒါဟာပထမဆုံးအကြိမ်ပါဖိုင်နယ်မှာတော့3ချိန်တွေ့ခဲ့ဘူးပြီးတော့3ချိန်လုံးမြန်မာကရှုံးထားပါတယ်နောက်ဆုံးတွေ့ခဲ့တာက2015ခုနှစ်စင်ကာပူမှာကျင်းပတဲ့စီဂိမ်းဖိုင်နယ်မှာဖြစ်ပြီးတော့ထိုင်းက3ဂိုးပြန့်နဲ့နိုင်ခဲ့ပါတယ်အခုမြန်မာ U20 အသွင်းမှာပါတဲ့ကစားသမားတွေထဲမှာတော့ဗီယက်နမ်မှာလုပ်ခဲ့တဲ့အာဆီယံ U19 ပွဲနဲ့2014အောက်တိုဘာလကမြန်မာကအင်ရှင်အဖြစ်ကျင်းပခဲ့တဲ့အာရှ U19 ပြိုင်ပွဲအုပ်စုပွဲစဉ်မှာထိုင်းကိုအနိုင်ရခဲ့တဲ့မြန်မာအသင်းဘောလုံးသမားတွေပါပါတယ်ပွဲရလဒ်ဘယ်လိုဖြစ်လာမယ်ဆိုတာမပြောနိုင်သေးပေမဲ့အကျိတ်နဲ့ရှိမဲ့ပွဲတစ်ပွဲအဖြစ်တော့အများကသုံးသပ်ကြပါတယ်အင်ရှင်မလေးရှားနဲ့အင်ဒိုနီးရှားအသင်းတို့ရဲ့ဆင်မီဖိုင်နယ်ပွဲဟာလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံတော်အလံနဲ့ပတ်သက်လို့ဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လူတွေစိတ်ဝင်စားစောင့်ကြည့်မဲ့ပွဲတစ်ပွဲဖြစ်ပါလိမ့်မယ်ရှင်